ရုတ်နိုင်ငံမှာကျင်းပနေတဲ့ဆောင်းရာသီအိုလံပစ်ပွဲမှာနယူးဇီလန်နိုင်ငံတို့ဆိုဝီဆာရော့စကီဆနစ်ကအမျိုးသမီးတောင်းအောင်ရှော့စီပြိုင်ပွဲမှာဒီကနေ့ရွှေတစိမ့်စုခိုးသွားပါတယ်မျက်နှာပြင်မှာကြောနေတဲ့နှင်းတွင်နဲ့အယိုကွဲမတက်အေးနေတဲ့တောင်အောင်နင်းလျှောစီပြန်မကစကားတိုင်း12ဦးထဲမှာအသက်20အရွယ်ဆန်နတ်ကနိုင်ငံအတွက်ပထမဆုံးရွှေတစိမ့်စုခူးပေးခဲ့တာပါချန်ပီယံဆုနှစ်ကြိမ်ရထားတဲ့အမေရိကန်သူဂျေမီအန်ဒါဆန်ကတော့နံပါတ်6နေရာကပါဝင်ခဲ့ပါတယ်တူချင်းစွန့်ရင်ပြစကိတ်ပြပွဲမှာတော့ရုရှားနိုင်ငံကကမီလာဗယ်လီဗာကတော့အများကမျှော်လင့်ထားသလိုပဲကမ္ဘာစာချိန်ချိုးနိုင်ခဲ့ပါတယ်အသက်15နှစ်အရွယ်ဗလီဗာဟာပြီးခဲ့တဲ့တပတ်ကမှကျင်းပခဲ့တဲ့ဥရောပချန်ပီယံပွဲမှာသူရခဲ့တဲ့စံချိန်အမှတ် 9.45 ကိုချိုးပြီးတော့ပီကင်းအိုလံပစ်ပွဲမှာ 9.18 နဲ့စံချိန်တင်သင်ခဲ့တာပါပထမနေ့ပြိုင်ပွဲမှာရုရှားက36မှအသားနဲ့အမေရိကန်နဲ့ဂျပန်အသင်းတွေရှိကဥဆောင်နေပါတယ်တူချင်းစွန့်ရည်ပြစကိတ်စီးပြိုင်ပွဲမှာအမေရိကန်အသင်းကကယ်ရန်ချန်ရှင်နေတဲ့အခါမှာနှစ်ခါလောက်မှားပြီးတော့လေထဲသုံးပတ်လဲပြရတဲ့အပိုင်းမှာလဲကျခဲ့တာကြောင့်တီပွဲစဉ်အတွက်နံပါတ်5နေရာကိုရောက်ခဲ့ရတယ်လို့အသင်းတစ်ခုလုံးအတွက်လည်းအဖိုးရာအမှတ်တွေဆုံးရှုံးခဲ့ရပါတယ်။ရုရှားနောက်မှာတော့ဂျပန်အသင်းကနံပါတ်1နေရာမှာရှိနေပါတယ်။လေပြင်းတွေတိုက်နေတဲ့အတွက်ဒေတာစံတော်ချိန်ဒီကနေ့မနက်7:00နာရီမှာလုံးမဲ့အမျိုးသားတောင်းအောင်နင်းလျှောစီပွဲကိုလည်းရွှေ့ဆိုင်ထားရပါတယ်။စနေနေ့တုန်းကလည်းလေပြင်းတွေတိုက်ခဲ့တဲ့အတွက်လက်ကျင့်ပွဲစဉ်တချို့ကိုဖျက်သိမ်းခဲ့ရပါတယ်။